လာမယ့်2025နှစ်နှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းအာဆီယံ Economic Community ကိုတည်ထောင်ဖို့လွန်ခဲ့တဲ့14နှစ်ကစင်ကာပူအာဆီယံတည်ပြီးညီလာခံမှာစီမံကိန်းချမှတ်ခဲ့ပါတယ်။ရှင်းနှစ်ကုန်မှာအာဆီယံစီးပွားရေးအတိုက်အဝန်းစတင်ပေါ်ထွက်လာမယ့်သဘောဖြစ်ပါတယ်။လိုအပ်ချက်တွေကိုအချိန်မီပြည်စည်းအောင်ဆောင်ရွက်ဖို့အရေးကြီးကြောင်းအာဆီယံဥက္ကဋ္ဌဦးသိန်းစိန်ကတည်ပြီးညီလာခံမှာပြောသွားပါတယ်။တခုပြီးသောဈေးကွက်နှင့်ထုတ်လုပ်မှုအခြေခံဒေသဖြစ်ပေါ်ရေးကုန်ထုတ်စွမ်းအားရှင်ပြိုင်နိုင်ရေးတရားမျှတစွာဖွံ့ဖြိုးတိုးတက်ရေးစတာတွေကိုဥတည်ထားပါတယ်။အာဆီယံစီးပွားရေးအသိုက်အဝန်းထူထောင်ဖို့မြန်မာကပြင်ဆင်နေတာ85ရာခိုင်နှုန်းပြည်စည်းနေပြီလို့တက်ဆိုင်ရာဝန်ကြီးဌာနတွေပြောတာကိုလည်းပြည်တွင်းသတင်းစာဆောင်တွေမှာမကြာခဏဖော်ပြကြပါတယ်။ဒါပေမဲ့အခြားစီးပွားရေးသတင်းတွေနိုင်ငံခြားလေးလာချက်တွေကိုကြည့်ရင်မြန်မာအခြေအနေကိုခံမှန်းနိုင်ပါလေ။ဥပဒေစည်းမျဉ်းနဲ့လက်တွေ့ကြွားချတာဟာမြန်မာပြည်မှာဖြစ်ရိုးဖြစ်စဉ်လို့ဖြစ်နေပါတယ်။အာဆီယံရုံးချုပ်ရဲ့အကူအညီနဲ့မြန်မာအမှုဒန်းတွေနိုင်ငံခြားမှာတင်ဒန်းတက်ပြီးပြည်တွင်းမှာဟောပြောပွဲလုပ်တဲ့အဆင့်ရောက်နေတာကတော့သိကြပါတယ
်။စီးပွားရေးလှုပ်ရှားကြံရတာအဆင်ပြေမှုကိုတိုင်းတာတဲ့စစ်တမ်း Doing Business 2014 ကိုကမ္ဘာ့ဘဏ်ကမကြာမီကထုတ်ပြန်ထားပါတယ်။နိုင်ငံပေါင်း189နိုင်ငံမှာစီးပွားရေးလှုပ်ရှားတာအဆင်ပြေမှုကိုကိန်းစဉ်အလိုက်ဖော်ပြထားပါတယ်။စီးပွားရေးလှုပ်လို့အကောင်းဆုံးနိုင်ငံဟာစင်ကာပူဖြစ်ပါတယ်။ဟောင်ကောင်ကဒုတိယ၊နယူးဇီလန်ကတတိယ၊အမေရိကန်ကစတုတ္ထဖြစ်ပါတယ်။မလေးရှားကစတမ၊ထိုင်းနိုင်ငံက16၊ဘရူနိုင်းက59၊ဗီယက်နမ်က69၊ဖိလစ်ပိုင်က108၊အင်ဒိုနီးရှားက120၊ကမ္ဘောဒီးယား138၊လာအို159နဲ့မြန်မာက182ဖြစ်ပါတယ်။အာဆီယံ10နိုင်ငံမှာစီးပွားရေးလုပ်ငန်းတိုးတက်ဖွံ့ဖြိုးဖို့အခက်အခဲဆုံးနိုင်ငံဟာမြန်မာဖြစ်နေပါတယ်။ကမ္ဘာ့ဘဏ်ကလိလာတဲ့189နိုင်ငံထဲမှာမြန်မာထက်ဆိုးတာအာဖရိက9နိုင်ငံပဲရှိပါတော့တယ်
။အာဆီယံ10နိုင်ငံဟာစွမ်းရည်ချင်းအလွန်ကွာခြားပါတယ်။ဥပမာထောက်ပံ့ဖြည့်တင်းနိုင်မှုစွမ်းရည် logistic performance ကို155နိုင်ငံမှာကမ္ဘာ့ဘဏ်က2010မှာစစ်တမ်းကောက်တဲ့အခါမှာစင်ကာပူကဒုတိယဖြစ်ပြီးမြန်မာအဆင့်က133ဖြစ်ပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်နဲ့အရှေ့တောင်အာရှလေးလာရေးဌာနပူးတွဲပြီးပညာရှင်15ဦးကိုအာဆီယံအတိုက်အဝန်းကိုအကဲဖြတ်ခိုင်းပါတယ်။သူတို့ရဲ့အကဲဖြတ်ချက်စာမျက်နှာ900ကျော်ကိုစာအုပ်ထုတ်ဝေထားပါတယ်။အာဆီယံစီးပွားရေးအတိုက်အဝန်းအကောင့်တွေဖော်ရမှာခရီးမရောက်နိုင်တာတွေအများကြီးရှိနေတာတွေ့ရပါတယ်။အာဆီယံနိုင်ငံအချင်းချင်းကုန်သွယ်ရမှာအကောက်ခွန်ကင်းလွတ်ခွင့်ရှိရမှာဖြစ်ပေမဲ့တချို့နေရာတွေမှာအကောက်ခွန်ယူနေတော့ပဲလို့ဆိုပါတယ်။ဈေးကွက်တစ်ခုကြီးဖြစ်ဖို့ခက်ခဲနေတာဖြစ်ပါတယ
်။ကုန်သွယ်ရေးမှာအခွန်တော်ကင်းလွတ်ဖို့ကြိုးစားနေတဲ့အာဆီယံနိုင်ငံတွေဟာအကောက်ခွန်တိုးယူလို့မဖြစ်ပါဘူး။ဒါကြောင့်မိမိလုပ်ငန်းကိုကာကွယ်ပြီးနိုင်ငံခြားပစ္စည်းကိုဟန့်တားရမှာစီမင်းစည်းကမ်းနဲ့ကန့်သက်ချက်တွေထုတ်ကြပါတယ်။ဒါတွေဟာအခွန်မဟုတ်တဲ့အဟန့်အတားတွေဖြစ်ပါတယ်။အာဆီယံနိုင်ငံချင်းချင်းကုန်သွယ်ရမှာပြဋ္ဌာန်းထားတဲ့စီမင်းတွေများလို့နဲ့အတွက်အာဆီယံကိုတခုတည်းသောဈေးကွက်အဖြစ်အသွင်ပြောင်းရေးစီမံကိန်းဟာတိုးတက်မှုမရှိသလောက်ဖြစ်နေတယ်လို့ဖိလစ်ပိုင်နိုင်ငံကဘောဂဗေဒပါမောခမာနာဩစတြီးယားကဆိုပါတယ်။အခွန်မကောက်ပေမဲ့စည်းကမ်းသတ်မှတ်ချက်တွေများလာတဲ့အတွက်2015ခုနှစ်ကုန်မှာအာဆီယံပူးပေါင်းရေးနဲ့